ရှမ်းပြည်နယ်ကိုးကန့်ကိုးပိုင်အုပ်ချုပ်ခွင့်ဒေသလောက်ကန်မြို့အနောက်ဘက်ပိုင်းကိုတောက်ကြနေမနက်ပိုင်းမှာတပ်မတော်ဘက်ကပြန်လည်ထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲအချိန်တိုးလာဖို့ရှိနေတယ်လို့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MMDAA ပြောခွင့်ရအထူးဒေသအုပ်ချုပ်ရေးကော်မတီအတွင်းရင်မှူးဦးထွန်းမြတ်လင်းက VOA ကိုပြောပါတယ် VOA မြန်မာပိုင်းသတင်းတော့မတ်မီခါကအခုလိုသတင်းပေးပို့ပါတယ်
ပြည်ရဲ့ဖေဖော်ဝါရီ17ရက်နေ့12ရက်နေ့မှာတပ်မတော်နဲ့ကိုကန့်ဖုံကြားရှင်တပ်တို့တိုက်ပွဲဖြစ်ပွားမှုငြိမ်သက်နေရကနေဒီမနေ့17နာရီလောက်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်လို့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ပြောခွင့်ရအထူးဒေသတဲ့အုပ်ချုပ်ရေးကော်မတီအတွင်းရင်မှူးဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ဒီတဲ့ပြည်နာမှုပဲရှိတယ်သူတို့ရဲ့စစ်လုံရှားမှုကိုကြည်ရှားအဖြစ်ပေါ့ဗျာအဟိုတင့်ကားတွေတန်ချက်ကားတွေခုလိုလေရင်နေကြီးတက်တွေအများကြီးပို့ဖို့လာတယ်
တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကငြင်းငြင်းရေးကန့်လန့်ထားတာမရှိသလိုအစိုးရဘက်ကတရားဝင်တော်လှန်ရေးအဖွဲ့တစ်ခုအနေနဲ့လက်ခံမထားတာကြောင့်ငြင်းငြင်းရေးလှုပ်ဆောင်မှုခက်ခဲနေတယ်လို့ပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ UNFC ထဲမှာလည်းပို့တယ်ပုံမှာ NCC ထဲမှာလည်းအဖို့မှာတစ်ခါတည်းကျွန်တော်တို့ပြီးမှမပြူဘူးကြအဲ့တော့ကျွန်တော်ကမ်းလမ်းမယ်ဆိုရင်တော့ကျွန်တော်ကလည်းအဖြစ်ကျရှိနေတာပဲ
တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်လောက်ကင်ဒေတာကန်တွေဟာတရုတ်နိုင်ငံနဲ့လာရှိုးဒေတာတွေကိုထွက်ပြေးတင်ဆောင်လို့နေရပါတယ်လောက်ကင်ဒေတာနောက်ဆုံးအခြေအနေတွေကိုကိုကန့်လူမျိုးကွမ်လုံလွတ်တော်ကိုယ်စားလှယ်ဥဟော်လျှောက်ချမ်းက VOA ကိုခုလိုပြောပါတယ
်။လောက်ကရှိနေတော့ဟိုလိုဆိုလို့ဆိုပါတယ်အခုကလူထိုးလက်ကြည့်မရှိတော့ဘူး။ဒီနမခုတ်တမကဒီအိမ်ကိုတွားကလော်ပြလိုက်ကိုအိမ်ကကလော်ပြလိုက်ဒီဖြစ်လာ။အိမ်အိမ်ရှိမရှိဘူးလေအခုဖြစ်နေ
။လောက်ကင်ကနေထွက်ပြေးလာတဲ့ကြံစိုက်တောင်သူတောင်နေကြီးသားကိုမြောင်းဝီကဒုက္ခသည်တွေနဲ့ပတ်သက်ပြီးခုလိုပြောပါတယ်။
ကျွန်တော်လောကမှာကြံခုတ်တဲ့ကြရတာကကျွန်တော်အဲ့နေရာမှာကျွန်တော်ကြီးရဲလို့ကမလို့ကျွန်တော်ဘေးကထွက်ပြီးတော့ပေါက်ရပါတယ်ခင်ဗျာဒီနေ့ချိန်ကမှာကျွန်တော်လူသမားတွေကိုပြန်ဆွတ်တဲ့အခြေအနေတွေရှိပါတယ်ခင်ဗျာလမ်းဒီမှာလည်းတောကြောက်ချီချင်းလျှောက်နေတဲ့လူတွေရှိပါတယ်ခင်ဗျာဒါရောခုနေ့မနေ့ကြီး7နာရီခွဲလောက်မှရောက်တယ်ခင်ဗျာအဲ့နောက်မှလည်းဒုက္ခတဲ့လူတွေအများကြီးကျန်မှသိနေခင်ဗျာဒီသူတွေကကိုကြီးလောက်ကံပြီးတော့ဆောင်ရွက်ပြီးပါတယ်ခင်ဗျာ
အခုချိန်မှာလာရှုအထက်ကတဲ့အကြောင်းမှာပညာရေးဝန်ထမ်း300ကျော်ခိုးလုံနေရတယ်လို့ယရနာတန်ကြီးကျောင်းမန်စီကျောင်းမန်စီကောင်းဝင်းတို့မှလည်းလောက်ကင်ကထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပြည်နေပါတယ်တိုက်ပွဲဆဖြစ်ကလေးကဒီနေ့အချိန်ထိလာရှုကိုထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း1000ကျော်ခန့်ရှိတယ်လို့ဒုက္ခသည်တွေကကူညီနေတဲ့လာရှုမျိုးကံဦးထွန်းနေလိုင်ဦးက VOE ကိုပြောပါတယ
်အဲမန်စီရှမ်းကျောင်းမှလည်းရှိတယ်30လောက်တော့ရှိတယ်ကျွန်တော်တော့ကြည့်တော့เออဟုတ်တယ်အထက်ကတက်မှာအမအဲ့ဒါကအယောက်300လောက်စီးရင်ဝင်နေပြီမနေရတရားတော့ဒင်းဆက်ကဘယ်နှမပညာရေးဝန်ထမ်းနေအမထောင်ကနန်းဆိုတာတော့မှန်တယ်ဘာဖြစ်လို့လဲဆိုတော့အဲတဲတာတော့မမှန်ဘူးဘာဖြစ်လို့လဲထောင်ကနန်းဆိုတာလေဟိုတို့ကဒီမှာဖြတ်သွားကြတာဦ
းဖေဖော်ဝါရီ9ရက်နေ့ကနေဒီနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်အကြအဆုံးတွေရှိပါတယ်တက်မတော်ဘက်က48ဦးကြာဆုံးပြီး83ယောက်ဒဏ်ရာရထားတယ်လို့ထုတ်ပြန်ထားပေမဲ့ဖုံကြားရှင်ကိုကန့်တက်ဖက်ကတော့တရားဝင်ထုတ်ပြန်မှုတွေမလုပ်ထားပါဘူးမြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ရဲ့အတွင်းရင်မှူးဦးထွန်းမြတ်လင်းကသူတို့နဲ့အတူကချင်လွတ်လပ်ရေးတပ်မတော် KIA တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရခိုင်တပ်မတော် AA တို့ကပူးပေါင်းတိုက်ပွဲဝင်နေတယ်လို့ပြောပါတယ်။လောက်ကင်မြို့အနောက်ဘက်မှာရှိနေတဲ့တာပါညံခွမ်းတို့မှာတိုက်ပွဲတွေနှစ်ရက်တာငြိမ်သက်နေရကနေဒီမနက်မှာတော့တိုက်ပွဲပြန်လည်ဖြစ်ပွားနေတယ်လို့သိရပါတယ
်။ VOA သတင်းတော်မမ်မီခပြောပြခဲ့တာပါ။တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကထိခိုက်လာနိုင်တဲ့အလားအလာကိုစိုးရိမ်စိမ့်နဲ့အနီးကဆောင်ကြည့်နေတဲ့ပြဿနာကိုငြင်းငန်းစွာပြည်လည်ဖို့မျှော်လင့်နေတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတင်းထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံဘက်ကဝင်ရောက်လာတဲ့ဒုက္ခသည်တွေစီးရင်ကိုလည်းကောက်ယူနေတယ်လို့ဆိုပါတယ်သူတို့အားလုံးကိုစာနာမှုအထောက်အထားတွေနဲ့စနစ်တကျနေရာချထားပေးနေတယ်လို့တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်အချိန်လေးတွေပုံမှန်ပြန်ရောက်သွားတဲ့အခါမှာဒုက္ခသည်တွေမြန်မာနိုင်ငံကိုအေးအေးချမ်းချမ်းပြန်သွားနိုင်မယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်ခင်ဗျာ